ရုရှားရဲ့ကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းနိုင်ငံအတွက်ရှေ့လာမယ့်9လအတွင်းနောက်ထပ်အကူအညီတွေဖြင့်ဒေါ်လာ33ဘီလီယံပေးရမယ့်စီစဉ်ကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းခံလိုက်ပါတယ်
။ We're not attacking Russia. We're helping Ukraine defend itself against Russian aggression.
ရုရှားနိုင်ငံကိုတိုက်ခိုက်နေတာမဟုတ်ပါဘူး။ရုရှားရဲ့ရန်လိုမှုကိုခုခံကာကွယ်ရမှာယူကရိန်းကိုအကူအညီပေးနေတာပါလို့ကြာသပတေးနေ့အင်ဗျူရောမှာသမ္မတဘိုင်ဒန်ပြောကြားသွားတာပါ။နလာချောချာရုရှားရဲ့ကျူးကျော်တက်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်လက်နက်သစ်တွေနဲ့စီးရဲအကူအညီဖြစ်ဒေါ်လာဘီလီယံ20ကျော်စီးပွားရေးအကူအညီဖြစ်10ဘီလီယံခွဲနဲ့စာနာမှုအကူအညီဖြစ်3ဘီလီယံပေးအပ်ဖို့စီစဉ်ထားတဲ့အကြောင်းသမ္မတကစီစဉ်ကိုမကြေညာခင်ကလေးမှာပဲအင်ဗျူရောကသတင်းထုတ်ပြန်ခဲ့ပါတယ်လွှတ်တော်ကအစိုးရမှအတည်ပြုပေးထားတဲ့ 13.6 ဘီလီယံကတော့မချသေးရင်သတင်းပတ်တွေကလက်နက်တင်ပို့မှုတွေနဲ့အတူကွန်လူနီးပါးဖြစ်နေပြီလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်Congress တို့တော်မှာနိုင်ငံရေးအရာသဘောထားကွဲပြားတာတွေရှိနေပေမဲ့ Ukraine ကိုဆက်လက်ကူညီထောက်ပံ့မှုလက်ခံကြလိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောပါရယ် Ukraine ကိုထိ ंछ ုပ်ဖို့ကြိုးပမ်းမှုတွေအောင်မြင်မှုရနိုင်မှာမဟုတ်ကြောင်းလည်းရုရှားသမ္မတ Vladimir Putin ကိုတိုက်ရိုက်ရည်ညွှန်းပြောဆိုခဲ့တာပါဒီသတင်းပတ်ထဲမှာပဲပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေကိုသဘောတောင့်ဝင်တင်ပို့မှုတွေရုရှားကဖျက်တောက်လိုက်တဲ့အပေါ်မှာလည်းရုရှားသမ္မတကိုဝေဖန်ခဲ့ပါရယ်ရုရှားသမ္မတနဲ့နီးစပ်သူတထေးကြီးတွေနဲ့ဗန်နာရေးဖွဲ့စည်းရေးပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ရုရှားကအချက်ကိုင်တဲ့လုပ်ရက်တွေကိုအမေရိကန်နဲ့မဟာမိတ်တွေကလက်ခံမှာမဟုတ်ဘူးလို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်